ကာဇာစစ်ပွဲအဆုံးသတ်နိုင်ရေးအတွက်အဆင့်30ပါတဲ့အပြစ်ရရေးအစုပြုချက်အသစ်တွေတွန်းအားပေးနိုင်မှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ထိတ်တန့်လက်ထောက်တွေဟာရှေ့လေပိုင်းကိုရောက်နေပါတယ်။ဒီအစုပြုချက်အသစ်ဟာအစ္စရေးစစ်ဝင်ကြီးအဖွဲ့ရဲ့အပြစ်ရကလန့်ချက်အသစ်ဖြစ်အမေရိကန်သမ္မတဘိုင်ဒန်ကအရင်တစ်ပတ်ကကြေညာခဲ့တာပါ။ဒီအစုပြုချက်အသစ်အကောင့်ထဲပို့နိုင်မှုအတွက် CIA Director Bill Burns ဟာကာဇာစစ်ပွဲမှာအမေရိကန် Egypt နိုင်ငံတွေနဲ့အတူအဓိကဆွေးနွေးညှိနှိုင်းပေးနေတဲ့အခမ်းကဏ္ဍမှာပါဝင်တဲ့ကာတာနိုင်ငံမြို့တော်ဒိုဟာကိုအင်္ဂါနေ့ကလေးကရောက်ရှိနေပါတယ်။ဒါပြင်ဘိုင်ဒန်ရဲ့အရှိလေပိုင်းထိတ်တန့်အကြံပေး Brett Macker ဟာလည်းဗိုလ်တုံးကြီးကကိုင်ရိုမြို့တော်ကိုရောက်ရှိနေတယ်လို့အုပ်ချုပ်ရေးအရာရှိတွေက VOA ကိုအတည်ပြုပါတယ်။သူတို့ကကာတာနဲ့အီဂျစ်နိုင်ငံတွေကဆက်ဆက်ညှိနှိုင်းမှုတွေကတဆင့် Hamas အဖွဲ့ကိုသဘောတူညီချက်လက်မှတ်ရေးထိုးနိုင်ရေးဘိုင်ဒန်ရဲ့သတင်းစကားတွေကိုပေးပို့ဖို့မျှော်လင့်ရပါတယ်။ Israel ရဲ့ကလန့်ချက်အသစ်လို့ American ကပြောတဲ့အဆိုပြုချက်ထဲမှာတိုက်ပွဲတွေကိုကနဦးကာလသတင်း6ပတ်ကြာခိတရနာထားမဲ့အာမခံချက်ပါဝင်တယ်လို့အစ္စရေးအကျဉ်းဆောင်တွေမှာထိမ့်သိမ်းခံထားရတဲ့ပါလက်စတိုင်းတွေနဲ့ဟာမတ်ဖွဲ့ကဖမ်းထားတဲ့တရားခံတွေလဲလှယ်ရေးအစီအစဉ်တွေပေါင်းပါတယ်အခုလောလောဆယ်အထိတော့တစ်ဖက်စလုံးကသဘောတူညီချက်ရယူနိုင်မဲ့အခြေအနေမရှိသေးပါဘူးခင်ဗျာ